ရှင်လုကာခရစ်ဝင်အခန်းကြီး7အငယ်1မှ9ထိုအခါအတိုင်းမတိများစွာသောလူတို့သည်စုဝေး၍အချင်းချင်းနီးမိမတတ်နေကြသည်ရှိသောယေရှုသည်တပည့်တော်တို့အားမိန့်တော်မူသည်ကရှုဝဲခြင်းတည်းဟုသောပါရိရှဲတို့၏တဆေးကိုရှေးဥစွာကျင်းဆောင်ကြလောဖုံးထားလျက်ရှိသမျှတို့သည်ပွင့်လိမ့်မည်စိတ်ကြွေရာ၌ရှိသမျှတို့သည်လည်းထင်ရှားလိမ့်မည်။မှောင်မိုက်၌တင်တို့ပြောသမျှသောအရာများကိုသူတစ်ပါးတို့သည်အလင်း၌နာကြားကြလိမ့်မည်။တင်တို့သည်အခန်းထဲမှနားအပား၌ပြောသောအရာများကိုအိမ်မိုးပေါ်မှဟစ်ကြော်ကြလိမ့်မည်။ငါအဆွေတို့တင်တို့အားငါဆိုသည်ကကိုယ်ခန္ဓာကိုတတ်၍နောက်တဖန်အလင်းမပြုတ်နိုင်သောသူတို့ကိုမကြောက်ကြနှင့်အဘယ်သူကိုကြောက်ရမည်နည်းဟုမူကားကိုခန္ဓာကိုတတ်ပြီးမှငရဲတဲသို့ချနိုင်သောသူကိုကြောက်ကြလောငါအမှန်ဆိုသည်ကားထိုသူကိုကြောက်ကြလောစံနှင့်ငါကောင်ကိုအတရိနှစ်ပြားအဖိုးနှင့်ဝေရသည်မဟုတ်လောထိုစံနှင့်တကောင်ကိုမျှဘုရားသခင်မေ့လျော်တော်မမူတင်တို့စပင်သည်လဲအကုန်စင်ရေတွက်လျက်ရှိ၏ထိုကြောင့်မကြောက်ကြနှင့်တင်တို့သည်စံငှက်အများတို့ထက်သာ၍မြတ်ကြ၏အငယ်ရှိမှဆက်နှင့်ငါဆိုသည်ကားအကျဉ်သူသည်လူတို့ရှိမှငါကိုဝန်ခံအံ့ဘုရားသခင်ဤကောင်းကင်တမန်တို့ရှိမှလူသားသည်ထိုသူကိုဝန်ခံမည်အကျဉ်သူသည်လူတို့ရှိမှငါကိုညင်းပင်အံ့ဘုရားသခင်ဤကောင်းကင်တမန်တို့ရှိမှထိုသူကိုငါညင်းပင်မည်လူသားကိုနှုတ်ဖြင့်ပြစ်မှားသောသူမည်သည်ကားအပြစ်နှင့်လွတ်စေခြင်းအခွင့်ကိုရနိုင်၏။တန်ရှင်းသောဝိညာဉ်တော်ကိုကဲ့ရဲ့သောသူမည်သည်ကားအပြစ်နှင့်လွတ်စေခြင်းအခွင့်ကိုမရနိုင်ရ။သင်တို့ကိုတရားစရတ်တို့၎င်းအကဲမှုမင်းများရှိတို့၎င်းပို့ဆောင်ကြသောအခါအဘယ်သို့ပြန်ပြောရမည်ကိုမစိုးရိမ်ကြနှင့်။အကျော်မူကားထိုခဏချင်းတွင်အဘယ်သို့ပြောရမည်ကိုတန်ရှင်သောဝိညာဉ်တော်သည်အကြံပေးမည်ဟုမိန့်တော်မူ၏။အငယ်73မှ75လူအစုဝေး၌ပါသောသူတစ်ယောက်ကအရှင်ဖျားအကျွန်ုပ်အကိုသည်အမွေဥစ္စာကိုအကျွန်ုပ်အားဝေပေးပါမည်အကြောင်းအမိန့်ရှိတော်မူပါဟုလျှောက်လင်ကိုရောကအချင်းလူအဘဲသူသည်တင်တို့အမှုကိုစီရင်ခွဲဝေပိုင်သောအခွင့်ကိုငတ်အားအပ်ပေးသည်နည်းဟုမေးတော်မူ၏။သူမရပါလောဘလွန်ကျူးခြင်းကိုတတိနှင့်ကျင်ဆောင်ကြလောအကျော်မူကားစီးစိမ်ရှိတော်လဲစီးစိမ်၌အသက်မတည်ဟုမိန့်တော်မူ၏အငယ်16မှ27တပံဥပမာစကားကိုမိန့်တော်မူသည်ကားတတိတူ၌မြေကောင်း၍အသီးနှံများလာ၏ထိုတတိကငါသည်အဘယ်သို့ပြုအပ်မည်နည်းအသီးနှံများကိုတူထားเสียအရက်မရှိပြုမည်အကြံမူကားငါတိုက်များကိုဖြည့်၍ကျေသောတိုက်တို့ကိုတီးပြီးမှငါ၏အသီးနှံဥစ္စာရှိသည်များတို့ကိုတို့ထမ်းမည်ငါဝိညာဉ်အားလဲအချင်းဝိညာဉ်တင်းဒီနှစ်ပေါင်းများစွာသုံးဆောင်ရန်ဥစ္စာများကိုတို့ထားလျက်ရှိပြီးညီငွတ်စွာနေလောစားတောက်ခြင်းပျော်မွေ့ခြင်းကိုပြုလောငါပြောမည်ဟုတတိအကြံရှိ၏ထို့သောအကြံရှိစဉ်တွင်ဘုရားသခင်ကအချင်းလူမိုက်ယနေ့ညပင်တင်းဤဝိညာဉ်ကိုရုတ်သိမ်းရအချိန်ရောက်လိမ့်မည်တို့ဖြစ်၍တင်းဒီပြင်ဆင်တူထားသောဥစ္စာကိုအဘဲသူပိုင်မည်နည်းဟုတတိအားမိန့်တော်မူ၏ထို့အတူကိုအဖို့ဗန္နာများကိုစီးပူး၍ဘုရားသခင်ရှေ့တော်၌ဆင်းရဲသောသူမည်သည်ကားထိုတတိနှင့်တူသည်ဟုမိန့်တော်မူ၏အငယ်22မှ29တပံတပည့်တော်တို့အားမိန့်တော်မူသည်ကထိုကြောင့်တင်တို့သည်အဘယ်သို့စားရမည်ဟု၍အသက်အဖို့မစိုးရင်ကြနှင့်အဘယ်သို့ဝတ်ရမည်ဟု၍ကိုယ်အဖို့မစိုးရင်ကြနှင့်ဟုငါဆို၏အစာထက်အသက်မြတ်သည်မဟုတ်လောအဝတ်ထက်ကိုမြတ်သည်မဟုတ်လောကြီးကန်းများကိုကြည့်ရှုစင်ကြင်ကြလောထိုငှက်တို့သည်မျိုးစေ့ကိုမဆိုင်မကျဲစပားကိုမရိပ်စပကြီးမရှိဗန္ဒာတိတ်မရှိသို့တော်လေဘုရားသခင်သည်သူတို့ကိုကြွေးမွေးတော်မူ၏ထိုငှက်ထို့တဲ့တင်တို့သည်အလွန်မြတ်သည်မဟုတ်လောအဘဲသူသည်စိုးရိမ်ခြင်းအပြင မိမိအသက်တာကိုတံခမ်းမြတိုးပွာစေနိုင်သည်ထိုသို့အငယ်ဆုံးသောအမှုကိုမျှမတတ်နိုင်လျင်ကျွင်းသောအမှုကိုအဘယ်ကြောင့်စိုးရင်ကြသနည်းနေ့မင်တို့သည်အဘယ်သို့အားဖြင့်ကြီးပွားသည်ကိုကြည့်ရှုစင်ကြင်ကြလောထိုအပင်တို့သည်အလုတ်လဲမလုတ်ချီဖြစ်စေခြင်းဟံမငေမဝင့်သို့တော်လည်းဘုံချီသောရှောလမုန်မင်းကြီးအဝတ်သည်ထိုအပင်တွင်မျှ၏အဝတ်ကိုမမီဟုငါဆို၏အငယ်28မှ34ယုံကြည်အားနည်းသောသူတို့ယနေ့အသက်ရှင်လျက်နက်ပြံမိဖို့တဲသို့ရောက်သောတောမြတ်ပင်ကိုဖျားသခင်သည်ထိုတို့သောအဝတ်နှင့်ဖုံးလွှမ်းတော်မူလျင်ထိုမြတ်မကသင်တို့ကိုအဝတ်နှင့်ဖုံးလွှမ်းတော်မူမည်မဟုတ်လောထိုကြောင့်အဘယ်သို့စားရန်အံ့ဤအဘယ်သို့တောက်ရန်အံ့ဤဟု၍မရှာဖွေကြနှင့်တောကမှွေနှုတ်ခြင်းလည်းမရှိကြနှင့်ထိုအရာများကိုလောကီသားအမျိုးမျိုးတို့သည်ရှာဖွေတတ်ကြ၏ထိုအရာများကိုတင်တို့သည်အတုံးလိုချောင်းကိုတင်တို့အဖသိတော်မူ၏တင်တို့မူကားဖျားသခင်ဤနိုင်ငံတော်ကိုရှာကြလော့နောက်မှထိုအရာများကိုထပ်၍ပေးတော်မူလတံတိုးစုငယ်တင်တို့သည်မကြောက်ကြနှင့်တင်တို့အဖသည်တင်တို့အားနိုင်ငံကိုပေးခြင်းကအလိုရှိတော်မူ၏တင်တို့ဥစ္စာများကိုရောင်း၍ဆင်းရဲသားတို့အားစွန့်ကြဲကြလော့မဆွေးမဟောင်းတတ်သောအိတ်တို့ကိုကိုယ်သုံးဖို့လောက်ကြလောတခိုးမရောက်ပိုးများမဖြစ်စည်းရရကောင်းကင်ပုံ၌မကုံဆုံးနိုင်သောဗန္နာကိုစီးဘူးကြလောအကြောင်းမူကားအကျင်အရ၌တင်တို့ဤဗန္နာရှိထိုအရတို့တင်တို့စိတ်နှလုံးရောက်တတ်၏အငယ်35မှ40တင်တို့သည်ကပန်းစည်းလျက်စီမီထွန်းလျက်သည်ဖြင့်တခင်သည်မင်္ဂလာဆောင်ပွဲမှပြန်လာ၍တကားကိုခောက်သောအခါချက်ချင်းဖွင့်ခြင်းကသခင်လာမီကိုမျော်လင့်၍နေသောကျွန်ကဲ့သို့ရှိနေကြလောအချင်းကျွန်တို့သည်ဆောင်းလျက်နေသည်ကိုသခင်သည်ပြန်လာ၍တွေ့၏ထိုကျွန်တို့သည်မင်္ဂလာရှိကြ၏ငါအမှန်ဆိုသည်ကသခင်သည်ကပန်းစည်းလျက်ကျွန်တို့ကိုစပွဲ၌လျှောင်းစီပြီးမှကိုတိုင်လာ၍သူတို့အားလှုပ်ကြွေးလိမ့်မည်နှစ်ချက်တည်းအချိန်ဖြစ်စေသုံးချက်တည်းအချိန်ဖြစ်စေသခင်သည်လာ၍ထိုတို့တွေ့လျင်ထိုကျွန်တို့သည်မင်္ဂလာရှိကြ၏အိမ်ရှင်သည်တခိုးလာမည်အချိန်နာရီကိုသိရလျင်မိမိအိမ်ကိုမထွင်းမဖောက်စေခြင်းကစောင့်နေလိမ့်မည်ကိုသင်တို့သိကြ၏ထိုကြောင့်သင်တို့သည်ပြင်ဆင်လျက်နေကြလောအကျော်မူကားသင်တို့မထင်မမှတ်သောအချိန်၌လူသားသည်ကြွားလာလိမ့်မည်ဟုမိန့်တော်မူ၏အငယ်58မှ58ပေကျုကလည်းသခင်ဤဥပမာကိုအကျွန်ုပ်တို့အားသာမိန့်တော်မူသလိုလူအပေါင်းတို့အားမိန့်တော်မူသလိုဟုမေးလျှောက်လျင်သခင်ဖျားကအိမ်ရှင်သည်မိမိအိမ်သားတို့အားအချိန်တန်လျင်အစာအသောက်တို့ကိုဝေဖန်စေခြင်းဟံအုပ်ချုပ်ခံထား၍တစ္ဆာနှင့်၎င်းတတိပညာနှင့်၎င်းပြည့်စုံသောကျွန်ကားအဘယ်သူသည်အချင်းကျွန်သည်ဤသို့ပြုလျက်နေသည်ကိုအရှင်သည်ပြန်လာ၍တွေ့၏ထိုကျွန်သည်မင်္ဂလာရှိ၏ငါအမှန်ဆိုသည်ကားအရှင်သည်မိမိဥစ္စာရှိသည်များတို့ကိုထိုကျွန်၌အပ်လိမ့်မည်သို့မဟုတ်မူကားအချင်းကျွန်ကငါအရှင်လာခဲ့လိမ့်မည်ဟုစိတ်ထဲမှအောင်းမေ့သည်နှင့်ကျွန်ချင်းယောက်ျားမိမတို့ကိုရိုက်ပုတ်လျက်စားတော့ရင်မူလျက်နေ၏ထိုကျွန်မကြည့်မမျောသောနေ့ရက်မကြမ်းမတိသောအချိန်နာရီ၌သခင်သည်ရောက်လာလျင်ထိုကျွန်ကိုပြင်းစွာဆုံးမကွမြဲ၍တစ္ဆာမရှိသောသူတို့နှင့်တကွနေရာချလက်တန်အချင်းကျွန်သည်မိမိသခင်၏အလိုကိုတိလျက်နှင့်အသင့်မနေသခင်၏အလိုကိုမဆောင်ထိုကျွန်သည်များစွာသောဒဏ်ကိုခံရ၏သခင်၏အလိုကိုမတိဘဲလျက်ဒဏ်ခံထိုက်သောအမှုကိုပြုမိသောသူမူကားအနှဲငယ်သောဒဏ်ကိုသာခံရ၏အချင်းသူသည်များစွာသောကျေးဇူးကိုခံ၏ထိုသူသည်အများကိုဆက်ရ၏အချင်းသူ၌များစွာသောဥစ္စာကိုအံ့နှင်း၏ထိုသူကိုများစွာတောင်းလိမ့်မည်အငယ်59မှ53မြေပေါ်၌မီးလောင်စေခြင်းဟံငါလာသည်ထိုမီးမညှိမီတိုင်အောင်ငါ၏အလိုမပြည့်စုံဗတ္တိဇံတစ်ခုကိုလည်းငါခံเสียရှိ၏သူဗတ္တိဇံကိုမခံမိတိုင်အောင် ငါသည်အလွန်ညှိငွေသောစိတ်ရှိ၏မြေပေါ်၌ငြိမ်သက်ခြင်းကိုပေးအံ့သောငါလာသည်ဟုထင်ကြသော်ထို့သို့သောအလိုငါလာသည်မဟုတ်အချင်းချင်းကွဲပြားစေခြင်းငါလာသည်ဟုငါဆို၏အဘယ်သို့ဤဟုမူကားယခုမှစ၍အိမ်တည်၌နေသောလူ၅ယောက်တို့သည်၂ယောက်တစု၃ယောက်တစုအချင်းချင်းကွဲပြားလိမ့်မည်အဖနှင့်သားအမိနှင့်သမီးယောက်ျားမနှင့်ချွေးမအချင်းချင်းကွဲပြားလိမ့်မည်ဟုမိန့်တော်မူ၏အငယ်54မှ56တပန်းလူအစုဝေးတို့အားမိန့်တော်မူသည်ကားတင်တို့သည်အနောက်မျက်နှာ၌မိုးရိပ်တက်သည့်ကိုမြင်သောအခါမိုးရွာမည်ဟုချက်ချင်းဆိုတတ်၏ဆိုသည့်အတိုင်းလည်းဖြစ်တတ်၏တောင်လီလာသည့်ကိုမြင်သောအခါနေပူမီဟုဆိုတတ်၏ဆိုသည့်အတိုင်းလည်းဖြစ်တတ်၏ရှုဝတ်တော်သူတို့တင်တို့သည်မြည်ကြီး၏မျက်နှာနှင့်မိုးကောင်းကင်၏မျက်နှာကိုပိုင်းခြား၍သိနိုင်ကြ၏ယခုကကလကိုအပေကြောင့်ပိုင်းခြား၍မသိနိုင်ကြသနည်းထိုမှတပါဖြောက်မှတ်ခြင်းတရားကိုအပေကြောင့်အလိုအလျောက်ပိုင်းခြား၍မသိကြသနည်းတင်သည်တရားတွေးပဲ့နှင့်အတူမင်းထံသို့သွားသောအခါအမှုပြည့်စည်ခြင်းငှာလမ်း၌ကြိုးစားလော့သို့မဟုတ်တရားတွေ့ပဲ့သည်တရားသူ၏ရှေ့သို့ဆွဲမည်တရားသူကြီးသည်လူလင်ကောင်း၌အပ်၍လူလင်ကောင်းသည်ထောင်ထဲ၌လောင်ထားမည်လျော်ပြင့်ငွေရှိသည်များကိုမလျော်မီတိုင်အောင်ထောင်ထဲကမထွက်ရောက်ငါဆိုသည်ဟုမိန့်တော်မူ၏